ကိုတိုင်နိုင်ငံကုသမြန်ယောဂတန်ကိုဆယ်စုနှစ်အတော်ကြာခံစားနေရဦးမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြံနေကပြောပါတယ်
The pandemic is a once in a century.
ဒီကာယောဂါဟာရာသီနှစ်တစ်ခုမှာတစ်ခါသာကြုံတွေ့ရတဲ့ကာယောဂါမျိုးဖြစ်ပါတယ်။ဒီကာယောဂါရဲ့အကျိုးတရားမှုတန်ကိုဆယ်စုနှစ်တွေချီပြီးခံစားရဦးမှာဖြစ်ပါတယ်လို့ WHO အကြီးအကဲကပြောပါတယ်။လူအများစုကဒီယောဂါနဲ့ပတ်သက်လို့အခုချိန်ထိတန်တရားရှိနေတုန်းဖြစ်ကြောင်းယောဂါတန်ဆွဆွရွရွခံနေရတဲ့နေရာတွေမှာတောင်မှဒီယောဂါရဲ့ဆွရွမှုကိုတန်တရားရှိနေတုန်းပဲဖြစ်ကြောင်းအစိုးဆုံးချီတွေကိုကြော်သွားပြီးတော့နိုင်ငံတော်တော်များများကယုံကြည်နေကြချိန်မှာပဲကုသမှုအသစ်တွေနဲ့ကြုံတွေ့ရတယ်လို့လည်း WHO အကြီးအကဲကပြောပါတယ်။စနေနေ့မှာတော့ American ဥပဒေပြုမှတ်တွေအကြားကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီပေးဥပဒေတည်အတည်ပြုနိုင်ရေးဆက်ဆက်ပါပါတရင်ပတ်ကုန်စစ်သက်ဆွေးနွေးပွဲတွေလုပ်ဆောင်နေရမှာတိုးတက်မှုတွေရရှိနေပါတယ်။ဒီဥပဒေမှာတပတ်ဒေါ်လာ600အလုပ်လက်မထောက်ပံ့ကြေးဆက်ပေးဖို့ကိစ္စနဲ့ကျောင်းတွေပြန်ဖွင့်ရေးငွေကြေးထောက်ပံ့ပေးကိစ္စတွေအဓိကပါဝင်နေပါတယ်။အခုဆွေးနွေးနေတဲ့ဥပဒေတွေဟာကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီပေးရင်ပြည်စမမြောက်ဥပဒေလည်းဖြစ်ပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပေါ်မှု4.5တန်းရှိပြီးကမ္ဘာမှာအများဆုံးဖြစ်ပါတယ်။ကမ္ဘာလုံးမှာတော့ 16.6 တန်းကျော်သွားပြီဖြစ်ပါတယ်။ယောဂါကြောင့်သေဆုံးရမှုမှာလည်းအမေရိကန်မှာအများဆုံးဖြစ်ပြီး 35,300 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်နိုင်ငံပြည်ရင်ကမ္ဘာမှာဘရာဇီးလ်ကကူးစက်မှုဒုတိယအများဆုံး 4.6 တန်းနဲ့အိန္ဒိယကတတိယအများဆုံး 7.8 တန်းရှိပါတယ်ခင်ဗျ။